အဲဒါလူမျိုးစုလက်နက်ကိုင်အဖွဲ့တချို့နဲ့ညီညာရေးကော်မရှင်တို့ဒီသတင်းမှတ်တွေမှာတွေ့ဆုံဆွေးနွေးဖို့ရှိနေပြီးတော့တွေ့မဲ့ရက်နဲ့နေရာကိုတော့အတိအကျမသိရသေးပါဘူး။တရားဝင်ဆွေးနွေးပွဲတွေတက်ရောက်တာကိုရက်ထားပြီးတော့တက်မတော်နဲ့တီးကြစီပြန်ပြီးတွေ့ဆုံဆွေးနွေးမယ်လို့လူမျိုးစုလက်နက်ကိုင်အဖွဲ့ကြီးနှစ်ဖွဲ့ကကြေညာပြီးတဲ့နောက်အခုလိုညီညာရေးကော်မရှင်ကတွေ့ဆုံဆွေးနွေးမဲ့သတင်းထွက်လာတာပါ။ဒီတော့တွင်မှာပဲကုတ်ခိုင်မြို့နယ်ဘက်မှာလည်းတက်မတော်နဲ့ MNDAA တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်နေပြီးတော့ဒေသကန်ဒီစစ်ပေးလွရာကိုထပြေးနေကြသလိုတီဘောနဲ့နမ်တူဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီကြောင့်ကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာအစိုးရကလက်ရှိဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ရှေ့မဆက်နိုင်တဲ့အခြေအနေမှာပဲငင်းချမ်းရေးကော်မရှင်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ဒီတစ်ပတ်တွင်တွေ့ဆုံဖို့သတင်းထွက်ပေါ်လာတာပါ။တွေ့ဆုံမဲ့ရဲ့အတိအကျကိုမသိရသေးပေမဲ့ NC လက်မှတ်ရေးသူအဖွဲ့တစ်ခုဖြစ်တဲ့တောင်ပိုင်းရှမ်းပြည်သမတော် RCSF အနေနဲ့ကတော့အစည်းအဝေးတက်ရောက်ဖို့စီစဉ်နေတယ်လို့ဘူမူကြီးဆိုင်ငင်းကပြောပါရယ
်ကျွန်တော်တို့လည်းတွေ့ဖို့ရှိပါတယ်အတိအကျကတော့အခုငញ្ញံလုပ်ငန်းစဉ်မှာတိစုံတဲ့ကိစ္စတွေဘယ်လိုဆက်လက်ကျော်လွှားသွားမလဲဆိုတဲ့ကိစ္စတွေပဲဖြစ်ပါတယ်ဒါအားလုံးနဲ့တက်ဆိုင်တဲ့ကိစ္စပေါ့ကျွန်တော်တို့ RCSF အနေနဲ့ကတော့အရင်တော့ကဒီနယ်စင်ပြည်တော်စုအစင်မှာချုပ်ဆိုထားတဲ့အဲ့ကိစ္စတွေကကျွန်တော်တို့ဘက်ကလည်းတတ်မတော်နဲ့တီးတန့်တွေ့ပြီးတော့ဒီကိစ္စကိုဆွေးနွေးမယ်ဟိုနားလည်မှုလွဲနေတာတွေအတိတ်ပဲကောက်ယူခြင်းမတူတဲ့ဟာတွေကိုညှိနှိုင်းပြီးလုပ်မယ်လို့ကျွန်တော်ပြောထားတာရှိတာကိုအဲ့ကိစ္စကိုအဓိကထားပြီးဆွေးနွေးမယ်လို့ဟိုမျှော်လင့်ရပါတယ်
ကရင်မျိုးရာစီယုံ KNU အနေနဲ့ကတော့ငင်းချမ်းရေးကော်မရှင်နဲ့တပ်ဖွဲ့ချင်းတီးခြားတွေ့ဆုံသွားမယ်လို့ဒုတိယဥက္ကဋ္ဌဘသူစောကွယ်သူဝင်းကပြောပါတယ်
တွေ့မှတော့အစီအစဉ်ရှိနေတွေ့ရင်တော့တောင်းပေးရတယ်သူဘယ်ရက်တွေ့မလဲလဲကျွန်တော်တို့တီးခြားတော့မသိဘူးဗောနော်ကျွန်တော်တို့တပ်ဖွဲ့ရင်းနဲ့တပ်ဖွဲ့ရင်းတွေ့ကူပဲများမလားမလို့မသိဘူးအစုဖွဲ့တော့တွေ့မှာမဟုတ်ဘူးတင်တယ
်ပြီးခဲ့တဲ့အောက်တိုဘာ15ရက်ကအစိုးရတပ်မတော်တိုင်းဒေသနဲ့ကံဖွဲ့စည်းခေါင်းဆောင်တွေရဲ့ထိပ်တီးစည်းဝေးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြည်တော်စုကနေခွဲမသွဲရေးနဲ့တခုတီတော့တပ်မတော်ထားရှိရေးကိစ္စကိုပြောဆိုလာတဲ့ပေါ်တိုင်းသာလနဲ့ကံဖွဲ့တွေကြားအမည်မသူကွဲလွဲမှုတွေရှိလာတာပါငင်းချမ်းရေးလုပ်ငန်းစဉ်အခုလိုဖြစ်နေချိန်မှာပဲရှမ်းပြည်နယ်တွင်းမှာတပ်မတော်နဲ့ NC လက်မှတ်မရေးထိုးနိုင်တဲ့တိုင်းသာလနဲ့ကံဖွဲ့တွေကြားတိုက်ပွဲတွေဆက်ဆိုင်လို့ဖြစ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်းမှာမြမတပ်မတော်နဲ့ကုကံတပ်ဖွဲ့ MNDAA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့တိန်းနီမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်စိုင်းစိန်လူက VUA ကိုပြောပါတယ
် MNDAA ကုတ်တပ်ဖွဲ့နဲ့တာဟာကိုစေကိုတိုက်ပွဲဖြစ်တာတုံးရရှိပြီတဲ့ဒီနေ့ကြီးတိုက်ပွဲဖြစ်နေတော့လည်းလို့ပြောနေကုတ်ခါမြို့နယ်ကမန်ကန်ဆိုတဲ့ရွာကတိုက်ပွဲရပြင်းထန်တယ်လက်ခတ်တင်အားတော့မနေတော့တဲ့ကိုကအင်အားနေရာကျော်လို့ရှိတယ်လို့ပြောတယ်အမကိုစေကိုလည်းအင်အားပလောင်းနေမှမကြည့်ဘူးလေဒီလိုတိုက်ပွဲဖြစ်တာတုံးရရှိပြီတဲ့
ကုတ်ခါမြို့နယ်မန်ကန်ကျေးရွာဘက်မှာပြီးခဲ့တဲ့အင်ကာနေကစပြီးခဏိထိတိုက်ပွဲဖြစ်ပွားနေတာကြောင့်မန်ကန်ကျေးရွာသား80ကျော်ဟာတင်နီမြို့နယ်နာသီကျေးရွာကိုတင်းချောင်ရောက်ရှိနေတယ်လို့စိုင်းစိန်လူကဆက်ပြောပါတယ
်။မန်ကန်ဆိုတဲ့ရွာကတိတိချောင်နေအခုဒီနေ့တင်းနီမြို့နယ်နာသီကျေးရွာရောက်နေတာ80ကျော်ရှိတယ်။ဒီနေ့သူတို့နေထိုင်စားရောက်တော့ရတဲ့တော့ကျွန်တော်တို့တင်တင်လေးလိုက်တယ်။ဒီရွာလူတွေဒီကိုကိုတတ်လိုက်တော့အခုနေတောင်းပြီးမှဆက်စီတဲ့တော့မြို့ကောက်ကလေးဘုအပ်ချယ်တယ်ပေါ့။မြို့သမီးဘုအပ်ချယ်တယ်တော့နေတဲ့တာပေါ့ဗျာ။
တင်းချောင်လာတဲ့ရွာသားတွေကိုတင်းနေအုပ်ချုပ်ရေးမှုအပါဝင်ဒေသခံတွေကနေကူညီဆောက်ရှောက်ပေးနေတယ်လို့သူကဆိုပါတယ်။ MNDAA နဲ့တပ်မတော်ချမ်းမှာတိုက်ပွဲမဖြစ်သာသောကြားနဲ့ပြီးမှအခုတို့ဖန်ပြန်ဖြစ်လာတယ်လို့အင်ကာနေကလည်းနံဘူမြို့နယ်တွင်းမှာတမ်းပလောင် TNL တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားတယ်လို့ TNL ပြန်ကြားရေးရာရှိဘူမှုသားကျော်ကဆိုပါတယ်
။ဒီကတပ်မတော်ကြံကြံဖြစ်တယ်ဘောနော်ဆက်နေလို့ကြားမှာနံတူမြို့နယ်မိုင်းနေပြည်ဟာဒီမှာဖြစ်တယ်။လို့ကြည့်နေရတော့မတမလို့အပ်တယ်လားတဲ့ဆက်ပြီးတော့ချူပါ။တဲ့ဘယ်တော့ဆယ်နိုင်ကျော်ဟောကနေခါကြပါနော်
။တမရဘက်ကတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာအခုချိန်ထိမသိရသေးပါဘူး။ဒါ့အပြင်တိုင်းသာလနဲ့ကန်ဖွဲ့အချင်းချင်းဖြစ်တဲ့တောင်ပိုင်းရှမ်းပြည်တမရ RCSF နဲ့ TNL ကြားမှာဘုသူနေကတီဘောမြို့နယ်နဲ့ကြောင်မဲမြို့နယ်တွဲမှာတိုက်ပွဲဖြစ်တယ်လို့ဘူမှုသားကျော်ကပြောပါတယ်။တိုက်ပွဲတွေထိခိုက်တေဆုံးတန်ရာရတဲ့အချက်လက်တွေကိုတော့အတိအကျမသိရသေးပါဘူး။ပြီးကြတဲ့ရက်တွေတုန်းကလည်းမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB ၊ရခိုင်တပ်မတော် AA တို့နဲ့ရှမ်းပြည်နယ်အတီပေါ်မြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။